ဒီနေ့အတွက်နိုဘယ်စီးပွားရေးဆုကိုအမေရိကန်ဘိုးဘန်ဥက္ကဋ္ဌဟောင်းနဲ့တခြားအမေရိကန်စီးပွားရေးပညာရှင်တယောက်ကပူးတွဲရရှိသွားကြပါတယ်။ဘန်နဲ့ငွေကြေးအကျပ်သက်ဆိုင်ရာသူတင်တာတွေ့ရှိချက်တွေအတွက်စုချင်းမြင်တာဖြစ်တယ်လို့စုရွေးချယ်ရေးကော်မတီကဆိုပါတယ်။1939နှစ်တွင်အတွင်းကစီးပွားပြက်ကပ်ကြုံတွေ့ခဲ့ရပြီးတဲ့နောက်ငွေကြေးအကျပ်သက်တွေ့ကြုံခဲ့ရပေမဲ့ကောင်းကောင်းစီမံခန့်ခွဲနိုင်ခဲ့တာဟာအခုစုရရှိခဲ့တဲ့ပညာရှင်တွေရဲ့ဘန်နဲ့ငွေကြေးဆိုင်ရာသူတည်နာတွေကြောင့်ဖြစ်တယ်လို့စုရွေးချယ်ရေးကော်မတီကပြောပါတယ်။စုရစီးပွားရေးပညာရှင်၃ယောက်ကတော့ဘန်ပါနာကီ၊ဒေါက်ဂလပ်စ်တိုင်မွန်နဲ့ဖိလစ်ဒေးဗစ်တို့ဖြစ်ကြပါတယ်။ဘန်ပါနာကီဟာအမေရိကန်သမ္မတဂျော့ဂျ်ဘုတ်နဲ့အိုဘားမားတို့လက်ထက်မှာဘိုဘာဥက္ကဋ္ဌဖြစ်ဆောင်ရွက်ခဲ့သူဖြစ်ပြီးစုရရှိတဲ့အချိန်မှာတော့ဝါရှင်တန်ဒီစီအခြေစိုက်ဘရုတ်ကင်းစ်အင်စတီကျူတ်မှာစီးပွားရေးပညာရှင်ဖြစ်သူတည်နာဆောင်ရွက်နေပါတယ်။ဒေါက်ဂလပ်စ်တိုင်မွန်ဟာရှီကာဂိုတက္ကသိုလ်ကငွေကြေးဆိုင်ရာပမောက္ခတယောက်ဖြစ်ပြီးသူ့ရဲ့သူတည်နာကိုအခြားသောပညာရှင်တွေနဲ့ဘာသာရေးလေ့လာသူတွေကကိုးကားကြတဲ့အကျိန်ပေါင်း6000နီးနီးရှိတဲ့စီးပွားရေးပညာရှင်ဖြစ်ပါလေ။ဖိလစ်ဒေးဗစ်ကအမေရိကန်နိုင်ငံမစ်ဇိုရီပြည်နယ်စိန့်လူးယီမြို့ဝါရှင်တန်တက္ကသိုလ်ကငွေကြေးနဲ့စီးပွားရေးပမောက္ခတယောက်ဖြစ်ပါတယ်။သူ့ရဲ့သူတည်နာတွေကိုလည်းအခြားသောပညာရှင်နဲ့ဘာသာရေးလေ့လာသူတွေကကိုးကားကြတဲ့အကျိန်ပေါင်း2000ကျော်ရှိတဲ့ပမောက္ခတယောက်ဖြစ်ပါတယ်။